ဆရာတော်ဦးရတူကြောင့်မျက်နှာဖုံးဆောင်မရေးခဲ့တဲ့ Time Magazine သတင်းတောက် Hannah Beach ကိုဒီမြန်မာပြည်ဝင်ကွင့်ဗီဇာထောက်ခံချက်ပြန်ကြားရေးဝန်ကြီးဌာနပယ်ချလိုက်တယ်လို့ကြားပါရရှင်။သူ့ကိုဘာကြောင့်ဗီဇာညှင်းပယ်တာပါလဲရှင
်။သူကဗစ်ဆန်နာဘီကမြန်မာနိုင်ငံမှာကျင်းပမယ် Eastwest Center ရဲ့နိုင်ငံတကာမီဒီယာကွန်ဖရင့်ကိုတက်ဖို့ဆိုတော့မှဗီဇာလျှောက်တယ်။ကျွန်တော်တို့ကတော့သူ့ရဲ့လာရောက်တက်ရောက်ခြင်းအပြင်သူ့အတွက်ကောကျင်းပနေတဲ့နိုင်ငံတကာကွန်ဖရင့်အတွက်ကောမလို့လာတဲ့ကြိုးတရားမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒီစီဝေတော့လာပြီးတော့တရင်မယူပါနဲ့ဟို။နောက်မှတရင်ယူပါဆိုတော့ကျွန်တော်တို့ဗီဇာထုတ်ပေးဖို့အတွက်ကျွန်တော်ညှင်းဆန်ခဲ့ပါတယ်။သူ့ကိုလည်းအခြေအနေပြန်ပြီးတော့အကြောင်းကြားခဲ့ပါတယ
်။ Miss Hannah Beach လာရင်ဒီမလို့လာတဲ့အကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လို့ဘာကြောင့်ဝန်ကြီးတို့အနေနဲ့ယူဆရတာပါလဲရှင
်။အဓိကတော့သူ့ကိုကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်တာပေါ့နော်။ဆန္ဒပြတဲ့ခါကျတော့လေသူတယောက်တည်းလာတာမဟုတ်တဲ့တော့သူကဒီနိုင်ငံတကာအစည်းအဝေးကိုလာတက်တာဖြစ်တော့ကြောင့်မလို့နိုင်ငံတကာအစည်းအဝေးကိုထိခိုက်စေတဲ့ဆန္ဒပြမှုမျိုးတွေဖြစ်လာမှာကိုကျွန်တော်တို့ကစိုးရိမ်တာပါစိုးရိမ်လို့ကြောင့်မလို့သူ့အတွက်ဗီဇာကိုကျွန်တော်တို့ထောက်ခံပေးဖို့ညှင်းပယ်တာပေါ့သူ့ကိုလည်းကျွန်တော်တို့ကဒီအခြေအနေကိုနားလည်ဖို့ဆိုပြီးတော့မှတင့်တော်တဲ့အချိန်မှာပြန်လာပါတကယ်လို့ကျွန်တော်တို့လည်းသူ့ဆုံမြန်မာကလှုပ်ချင်တယ်ဆိုကျွန်တော်တို့ကူညီဆောင်ရွက်ပေးပါမယ်ဆိုတော့အကြောင်းပြန်ခဲ့ပါတယ
်ဟုတ်ကဲ့ Hannah Beach ကအရင်ကလည်းဒီဆရာတော်ဦးဝီရသူကိုဗုဒ္ဓရဲ့အကျမ်းဖက်ပြယုတ်အဖြစ်နဲ့သူဖော်ပြခဲ့တာမျိုးရှိပါတယ်အခုလောလောဆယ်မှာလည်းမြန်မာနိုင်ငံမှာဒီတန်ကတချို့နဲ့လူတချို့ကဘာသာရေးအဆုံးရောက်တာတွေရှိတယ်ဆိုပြီးတော့မြင်နေကြတဲ့အချိန်မှာဒီ Miss Hannah Beach ကိုဗီဇာပေးခြင်းအဖြစ်သူနဲ့တကက်အဖြစ်မှန်ကိုပြပြဝဝရှင်းပြနိုင်တဲ့ဒီဗုဒ္ဓဘာသာကပဲဖြစ်ဖြစ်မွတ်စလင်ခရစ်ယာန်စတဲ့ဒီဘာသာရေးခေါင်းဆောင်တွေနဲ့ပဲဖြစ်ဖြစ်ပေါ့လေတွေ့ဆုံမေးမြန်းခွင့်ပြုရင်ရောဒီဘာသာရေးအဆုံးရောက်တာတွေရှိတယ်ဆိုတော့အမြင်တွေကရောပျောက်မသွားနိုင်ဘူးလားရှင့်မြန်မာနိုင်ငံအတွက်ကပို့ပြီးတော့အကျိုးမရှိနိုင်ဘူးလားရှင့်
ပထမတစ်ခါသူစောင်းမကြီးတော့လည်းကျွန်တော်တို့မြန်မာနိုင်ငံကိုဝင်ရောက်ခွင့်ဗီဇာပေးခဲ့ပါတယ်အဲ့တော့ပေးခဲ့ပဲလေသူရေးတဲ့တည်ရင်ကအထူးသဖြင့်တည်ရင်စောင်းပါတဲ့အဖုံးမှတင်လိုက်တဲ့စာသားနဲ့ရုပ်ပုံကကျွန်တော်တို့ဗုဒ္ဓဘာသာကိုနိုင်ငံတကာအထင်လွဲမှမှုတွေဖြစ်စေတာပေါ့အဲ့တော့အခုနောက်တစ်ချိန်သူ့ကိုကျွန်တော်တို့ပြန်ဝင်ပြီးတော့မှရေးခွင့်ပြုမယ်ဆိုရင်ခင်ဗျားပြောသလိုပဲအကျိုးရှိနိုင်တာလည်းရှိပါတယ်သို့တော့ဒီလိုမျိုးဒီနိုင်ငံတကာအစည်းအဝေးတစ်ခုနဲ့တိုက်ဆိုင်ပြီးတော့လာတာကတော့ပို့ပြီးတော့မှကျွန်တော်တို့ဟာအကျိုးတဲ့အဖြစ်ကပုံများနိုင်တယ်နောက်တစ်ခုကသူကမြန်မာနိုင်ငံကိုပြန်ဝင်တဲ့ခါမှာဘလို့စိတ်ထားမျိုးနဲ့သူပြန်ဝင်လာမှလဲတကယ်အခြေအနေမှာကိုဘယ်မှလိုက်ပဲတင်ပြခြင်းနဲ့စိတ်နဲ့ပြန်ဝင်လာမှလားဒါမှမဟုတ်သူ့ရဲ့ကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်တဲ့အမြင်တစ်ခုကိုပဲပြန်ပြီးတော့မှတက်သေးကြနိုင်မှုပြန်ဝင်လာမှလားဆိုတဲ့ဒါသူ့ရဲ့ရည်ရွယ်ချက်ဒါတွေကိုလည်းကျွန်တော်ထည့်သွင်းစဉ်းစားမှဖြစ်ပါတယ်ဒါမှမဟုတ်လက်ရှိအခြေအနေမှာတော့ကျွန်တော်တို့ကအဖက်ဖက်ကစဉ်းစားပြီးတော့မှဒီဗီဇာကိုကျွန်တော်တို့ညှင်းပယ်လိုက်တာဖြစ်ပါတယ်
အခုလို့သူ့ကိုဗီဇာညှင်းပယ်တဲ့အတွက်ပေါ့လေဒီနိုင်ငံတကာကနေပြီးတော့ဒီမြန်မာအစိုးရဟာစာနယ်ဇင်းသမားတွေကိုပိတ်တယ်နောက်လွတ်လပ်စွာလုပ်ကိုင်ခွင့်မပေးဘူးဆိုတော့အမြင်မျိုးမြင်မသွားနိုင်ဘူးလားရှင်နောက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ရောရှင်ဒီနိုင်ငံတကာသတင်းမီဒီယာတွေအတွက်ဘယ်လိုသတင်းမျိုးတွေမှဖော်ပြခွင့်ပြုမယ်နောက်ဘယ်လိုသတင်းမျိုးတွေမှယူခွင့်ပြုမယ်ဆိုတာမျိုးတွေရောဒီလက်ညွန်ချက်တွေထုတ်ပြန်ဖို့ရောရှိပါလားရှင
်မရှိပါဘူးခင်ဗျဒီကနေ့ဒီအခုကျင်းပမယ့်နိုင်ငံတကာအစီအစဉ်ဆိုရင်ကျွန်တော်တိတိလောက်တော့တရားကျော်200နီးပါးလောက်လာပြီးတော့တင်ယူမှာပဲအဲ့တော့အဓိကဗီဇာဆိုတာကတော့တက်ဆိုင်ရာအင်ရှင်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ခွင့်ပဲလေအမေရိကန်နိုင်ငံမှာတော့မှဟာတချို့အာရဗ်သတင်းဌာနတွေရဲ့သတင်းတော့တွေဝင်ငွေပြုခြင်းအပြင်နိုင်ငံရဲ့တည်ငြိမ်ရေးလုံခြုံရေးကိုထိခိုက်နိုင်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ဗီဇာညှင်းပယ်ခဲ့ဦးတာတွေရှိတာပဲအဲ့တော့ကျွန်တော်တို့လည်းဒီအတိုင်းပဲကျွန်တော်တို့အထက်ဘက်ကထည့်သွင်းစဉ်းစားပြီးတော့မှညှင်းပယ်တာဖြစ်တယ်ဒါဟာသတင်းလွတ်လပ်ခွင့်နဲ့ဘာမှပတ်သက်ခြင်းမရှိပါဘူးကျွန်တော်တို့ကတရင်နောက်ပေါင်း200ကျော်လောက်လျှောက်တဲ့ထဲမှာဒီတယောက်ကိုအခြေအနေရကျွန်တော်ညှင်းပယ်တာဟာဘာမှကျွန်တော်ထောက်ပြစရာမလိုဘူးဒါအချိုးချောင်းခိုင်တုံးတယ်လို့ကျွန်တော်တို့ယုံကြည်တာပဲ
အခုလိုဖြစ်ချပေးတာဥယျာထုတ်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ